AWR ညွန်င်းချင်းတန်ရေးစီစဉ်မှာဒေါက်တာရှင့်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။ဒေါက်တာရှင့်များရှင်ခရစ်နှစ်2022ခုနှစ်အောက်တိုဘာလ4ရက်မြန်မာတက္ကသိုလ်1383ခုနှစ်တော်တော်လင်းလာဆုံး14ရက်တနင်္လာနေ့ညွန်င်းချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်။
တော်တာရှင်များခင်ဗျာမျောလင်းချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်10653ညာညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11623ညာမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါတယ်ရှင
်။ယောလင်းချင်းအတာSha Radio Bengala Concert The Garden The China Nasin Naisebo Your Linjin Atta Radio Nima Asha Radio The Dingong Linja Jaya Zebo Maisate Your Linjin Radio Bengala Chain
တော်တာရှင်ပေါင်းလို့ရှင်ယခုချိန်မှာလူတိုင်းအတွက်ဝိညာဉ်ခွန်အားရရှိဖို့တရားဒေသနာကိုသိခါရောရစီရကြီးဦးဆိုင်တာတွေမှဟောကြားတော်မှာဖြစ်ပါတယ်ရှင
်ချစ်တော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်အားလုံးပဲကိုစိတ်နှပြကျမ်းမှချမ်းသာရုံမူကြပါစေ။အခုချိန်မှာနေ့စဉ်အသက်တာခရစ်တော်၌သာအစီအစဉ်အပြင်ဓမ္မမိတ်ဆွေများအားလုံးအတွက်ဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားချင်ပါတယ်။ပထမဦးဆုံးအနေနဲ့ကျမ်းစာတော်များတစ်ပုဒ်ကိုဖတ်ပြချင်ပါတယ်။ဘယ်မှာတွေ့နိုင်တယ်လဲဆိုရင်ရှင်လုကာခရစ်ဝင်ခန်းကြီး19အငယ်30ထဲမှာဖြစ်ပါတယ်။ဘယ်လိုဖော်ပြထားတယ်လဲဆိုတော့လူသားသည်ပြောက်သောသူတို့ကိုရှာ၍ကဲတင်အံ့သောငါကြွလာသည်ဆိုပြီးဖော်ပြထားပါတယ်ဒီကျမ်းချက်ကတော့ခရစ်တော်ကနေပြီးဇက်ခဲကိုမိတော်မူခဲ့တဲ့စကားပဲဖြစ်ပါတယ်လူသားဖြစ်တဲ့ခရစ်တော်ဟာဒီလောကမှာရှိကြတဲ့လူသားအလုံးကဲတင်ချင်းရဖို့အတွက်ကြွလာခြင်းဖြစ်တဲ့အကြောင်းဇက်ခဲကိုမိတော်မူခဲ့ပါတယ်ခြေတော်ရရှင်ပေါင်းတို့ခင်ဗျာလွန်ခဲ့တဲ့1964ခုနှစ်ຫນွေရာသီရဲ့အချိန်ခါသမယမှာဘုံမူချားစ်အယ်ကယ်လီဟာဗီယက်နမ်စစ်ပွဲမှာကွင်းရဲ့အကြံပေးအရာရှိအနေနဲ့အမှုထမ်းဆောင်ခဲ့ပါတယ်အထူးသဖြင့်ဘုံမူကယ်လီဟာသူနာပြုတ်ရဟယင်ဌာနမှာအမိတ်ပေးရတဲ့အရာရှိကြီးတစ်ဦးပဲဖြစ်ပါတယ်သူ့ရဲ့ရဟယင်ဟာဘယ်လိုပဲပြန်တန်းသူရဲ့အဆံကိုတော့စဘာခင်းတလျှောက်နဲ့အုံးချံတကြောမှာပြန့်ကျဲနေပြီးအထီးကျန်ဘဝမျိုးနဲ့စစ်ပွဲဆင်နွှဲနေရတဲ့အမေရိကန်စစ်သားတွေဟာမတ်မိနေကြပါတယ်အထူးသဖြင့်သူရဲ့စွဲငင်မှုကောင်းတဲ့အဆံနဲ့ဒါဟာဖုန်ခါရင်ပဲဖြစ်ပါတယ်အခုအခြေအနေလေ့လာရင်ပြန်တန်းနေပါတယ်အားလုံးအဆင်ပြေကြပါရဲ့လားလို့ပြောဆိုလို့ရှိပါတယ်အဲ့ဒီစကားလေးသုံးခွန်းဟာမြေပြင်ပေါ်မှာရှိနေတဲ့စစ်သူရဲကောင်းတွေကိုတတိတွေဗျတ်တိတွေပို့ပြီးတိုးပွားစေခဲ့ပါတယ်။အဲ့ဒီလိုနဲ့ဂျွန်လိုင်လာတရက်နေ့မှာတော့ဒံယာရရှိသွားတဲ့တက်ချက်ကြီးတယောက်ကိုလာခေါ်ယူဖို့တိုက်ပွဲတနေရာကနေ သတင်းရရှိခဲ့ပါတယ်။အဲ့ဒီလိုသတင်းရရှိတာနဲ့တပြိုင်တည်းဘုံမူကယ်လီဟာသူ့ရဲ့ရဟယင်နဲ့အမြန်ဆုံးသတ်မှတ်ထားတဲ့နေရနာကိုရောက်ရှိလာတာနဲ့သူ့ရဲ့အတန်ဟာလဲဒါဟာဖုန်ခါရင်ဖြစ်ပါတယ်။သင်တို့အတွက်အမှုထမ်းဖို့လာရောက်နေကြောင်းနားလဲပါဆိုပြီးထွက်ပေါ်လာခဲ့ပါတယ်။ဒါနဲ့ဘုံမူကယ်လီဟာရဟယင်ကိုမြေခတ်စေနိုင်ဖို့ဆက်ရဲ့အရှိန်ကိုလျှော့လိုက်တဲ့အချိန်မှာပဲရန်သူဘက်ကကြည်ဘူးတွေဟာရဟယင်ကိုတဲကြီးမဲကြီးနဲ့မိတ်ဖွဲ့လိုက်ပါတော့တယ်။ဒါနဲ့ပဲမြေပြင်ပေါ်မှာရှိတဲ့ရဲဘော်တွေကလည်းရေဒီယိုအသံလိုင်းနဲ့ရဟယင်ကိုမစင်းသက်စေတော့ပဲနောက်ပြန်လှည့်ဖို့အော်ဟစ်ပြောဆိုခဲ့ကြပါတယ်။ဒါပေမဲ့ဘုံမူကယ်လီဟာမကြောက်မရွံ့တည်ငြိမ်တဲ့အသံနဲ့သင်တို့ရဲ့ဝေဒနာကိုကျွန်ုပ်ရရှိတဲ့အခါမှာဆိုပြီးပြောရုံပဲရှိပါသေးတယ်။နောက်ထရိုက်ဖယ်ကြည်ဖူးတလုံးဟာဘုံမူကယ်လီရဲ့ကိုရင်းထဲကိုထိုးဖောက်ဝင်ရောက်သွားပါတော့တယ်။ချစ်တော်ရရှင်ပေါင်းတို့ခင်ဗျာ။နောက်ဆုံးမှာတော့ရဟယင်ဟာဒဏ်ရာရရှိသွားတဲ့ဘုံမူကယ်လီနဲ့အတူမြေခပျက်စီးခဲ့ရပါတော့တယ်။ဒါပေမဲ့လည်းဘုံမူကယ်လီဟာတိုက်ပွဲမှာကြဆုံသွားခဲ့ရပေမဲ့သူရဲ့နောက်ဆုံးစကားကိုကြားရတဲ့သူတိုင်းယခုတိုင်မမြအောင်ရှိခဲ့ရပါတော့တယ်။သူရဲ့နောက်ဆုံးစကားကတော့သင်တို့ရဲ့ဝေဒနာကိုကျွန်ုပ်ရရှိတဲ့အခါမှာဆိုတဲ့စကားပဲဖြစ်ပါတယ်။စစ်တော်ရရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာလွန်ခဲ့တဲ့နှစ်ပေါင်း2000အချိန်လုံးကဒီကဘာကြီးမှာရှိတဲ့လောကသူလောကသားများအားလုံးအတွက်သေရေးရှင်ရေးတမျှအင်တာမအရေးကြီးတဲ့ကယ်ဆယ်ရေးလုပ်ငန်းတစ်ခုဖြစ်ပေါ်ခဲ့ပါတယ်အထူးသဖြင့်ဆက်ကြဝလာတဝမ်းလုံးမှာရှိတဲ့တစ္ဆာခံဘဲ့တော်သားတိုင်းရဲ့ဗိုလ်ချုပ်ကြီးဟာအပြစ်ကဘာမြေပြင်အနောက်မှာပြန့်ကျဲနေတဲ့ဒဏ်ရာရပြီးသေလူမျိုးပါဖြစ်နေတဲ့ပုံကိုယ်တိုင်းကိုကယ်ဆယ်ဖို့မြေပြင်ပေါ်ကိုကြွဆင်းလာခဲ့ပါတယ်အဲ့ဒီဗိုလ်ချုပ်ကြီးဟာရဟယင်နဲ့ဆင်းလာခဲ့တာတော့မဟုတ်ပါဘူးအင်တာမတိမ်ငယ်တဲ့နွားစခွက်ထဲကနေကလေးငယ်တယောက်အနေနဲ့ဆင်းသက်လာခဲ့ရပါတယ်သူရောက်ရှိလာပြီးတခဏအတွင်းမှာပဲကောင်းကင်တမန်တွေဟာဖခင်မိတော်ဖျားကိုသားတော်ကိုပြန်လဲခေါ်ယူဖို့တောင်းပန်ခဲ့ပါတယ်။ဒါပေမဲ့ဒီအပြစ်ကဘာလောကထဲမှာသေဘေးနဲ့တွေ့ကြုံနေရတဲ့လူသားတိုင်းကိုကယ်တင်ပေးနိုင်မဲ့ပုံကတော့သားတော်ဖျားပဲဖြစ်တဲ့အတွက်ကောင်းကင်တမန်တွေအနေနဲ့ဘယ်လိုပဲတောင်းပန်ကယ်တင်ချင်းစီမံကိန်းကိုတော့သားတော်ဖျားအနေနဲ့အောင်မြင်တဲ့အထိအကောင့်ထဲပေါ်သွားမှာဖြစ်ပါတယ်။တဖက်မှာလည်းပဲရန်သူဖြစ်တဲ့ဟီရိုမင်းကြီးရဲ့တပ်သားတွေဟာဘယ်လင်မျိုးမှာဖွားမြင်တဲ့ယောက်ျားကလေးမန္တမျှကိုတပ်ပစ်ဖို့ပြင်ဆင်နေကြောင်းတွေ့မြင်ခဲ့ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ဗိုလ်ချုပ်ကြီးကတော့ဩဇာတန်ပါပါနဲ့ဘယ်လိုအဟစ်ပြောဆိုခဲ့တယ်လဲဆိုရင်ငါအနာခံမှသာလင်ဆိုတဲ့စကားလုံးပဲဖြစ်ပါတယ်။ချစ်တော်ရရှင်ပေါင်းတို့ခင်ဗျာကယ်တင်ရှင်သခင်ခရစ်တော်ရဲ့လောကတဲ့တော်စဉ်တစ်လျှောက်လုံးမှာတစ်ချိန်ပြီးတစ်ချိန်ရန်သူတွေဟာကိုရော်ကိုတတ်ဖို့ကြိုးပမ်းခဲ့ကြပါတယ်။အဲဒီခါမှာကောင်းကင်တမန်တွေဟာကိုရော်ကိုကောင်းကင်ဘုံကိုပြန်ကြွသွားဖို့တောင်းပန်ခဲ့ပါတော့လေ။ကိုရော်ရှင်ရတစ်ခုတည်းသောတုတ်ပြန်ချက်ကတော့အနာခံမှသာလင်ဆိုတဲ့စကားလုံးပဲဖြစ်ပါတယ်။နောက်ဆုံးမှာတော့ကယ်တင်ရှင်သခင်ခရစ်တော်ကိုကာရာနီကုန်းပေါ်ခေါ်ဆောင်သွားပြီးကားတိုင်းတင်ခဲ့ကြပါတော့လေ။အဲဒီချိန်ထိကိုရောရှင်ဟာမြေကြီးကနေခြေကြွထွက်ခွာသွားဖို့ငြင်းပယ်ခဲ့ပါတယ်။ကောင်းကင်တမန်တွေဟာသူတို့ရဲ့မျက်နာတွေကိုဖုံးခွဲထားရတဲ့အထိခရစ်တော်ရှင်ဖျားရဲ့သဘောထားကိုအံ့ဩခဲ့ကြရပါတယ်။ချစ်တော်ရရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဘယ်လိုအခြေအနေပဲဖြစ်ပါစေနောက်ဆုံးချိန်ထိကယ်တင်ရှင်ခရစ်တော်ရဲ့တခုတည်းသောအဖြစ်ကတော့ငါအနာခံမှသာလင်ဆိုတဲ့စေတနာစိတ်နဲ့အတူလောကသားအားလုံးအတွက်အသက်ဆွန့်ပြီးကယ်တင်ခဲ့ရပါတော့တယ်။မိတ်ဆွေတို့အနေနဲ့ရောခရစ်တော်ရှင်အတွက်ဘာများပြုလုပ်နေကြပြီလဲ။ဒါကြောင့်ဒီကနေ့ကျွန်တော်ကျမတို့ရဲ့အသက်တာမှာအိုးအဖဖျားကိုရရှင်ကြီးမားလာတော်မြတ်တာတော်အဖျင်အသက်ဆွန့်၍ကယ်တင်ခဲ့ခြင်းကိုအမြဲတမ်းတတိယအောင်မြင်၍ကိုရရှင်အတွက်ပြန်လည်၍ချစ်တုပ်ပြန်နိုင်ကြတော်သူများဖြစ်ဖို့ရန်မာဇာတော်မူပါအာမင်ဆိုပြီးဆုတောင်းကြပါစို့ချစ်တော်ရရှင် ဓမ္မမိတ်ဆွေညီကိုမမတဦးစီအပေါ်မှာဖျားရှင်ထာမကောင်းကြီးမင်္ဂလာဖျားဖျားကြားရောက်ပြီးနေစဉ်သက်တာမှာခရစ်တော်ဖျားကိုအားကိုးယုံကြည်ခြင်းအဖြစ်အောင်မြင်ခြင်းအမြဲတမ်းရရှိနိုင်ကြပါစေ
ရလင်းချင်းအသားမြမအစီစဉ်ကိုနာတော်တာဆင်းနေကြတဲ့တောတန်ရှင်များမင်္ဂလာတုခအဖျားဖျားနဲ့ပြေဝကြပါစေတောတန်ရှင်များရှင်လူတို့ရဲ့အသက်တာမှာတွေ့ကြုံရတဲ့အတွေ့အကြုံအဖြစ်အပျက်တွေများပြားလွန်းလာပါတယ်တူဦးနဲ့တူဦးမတူညီကြပါဘူးဒီအတွေ့အကြုံအဖြစ်အပျက်တွေအပြင်ပြောင်းလဲသွားတဲ့လူတွေလည်းရှိကြပါတယ်သူတို့ရဲ့တသက်ခံပြောပြချက်တွေကိုကြားသိရှိရတဲ့သူတွေလည်းဝိညာဉ်ခွန်အားရရှိပြီးပြောင်းလဲသွားတဲ့လူတွေလည်းရှိကြပါတယ်ဒီကိစ္စမှာယေရှု၌ပြောင်းလဲလာသူနှစ်ဦးဖြစ်တဲ့ကေပနာနဲ့ခိရှန်အကြောင်းကိုကြားရမှာဖြစ်ပါတယ်သောတရှိများရှင်ပထမဦးဆုံးကေပနာရဲ့တသက်ခံချက်ကိုနားသောတာဆင်ကြပါစို့ကေပနာဟာအိယာထဲမှာ၈နှစ်လဲလျောင်းနေတဲ့သူဖြစ်တယ်ဆရာဝန်တွေလည်းယောဂရှာဖွေတာမတွေ့ဘူးနောက်ဆုံးဆရာဝန်တွေကစိတ်ဝေဒနာရှင်တူလို့သာသတ်မှတ်ခဲ့တယ်။တနေ့တော့တတမနေ့မျောလင်းချင်းအတင်းတော်မှဆရာတို့ဇနီးမောင်နှံဟာကေပနာကိုသွားတွေ့ခဲ့တယ်။ဆူတောင်းပေးတယ်၊စိတ်ရွှင်အောင်ဓမ္မတချင်းတွေဆုပေးခဲ့တယ်။ကေပနာကအမြဲတမ်းလာပြီးတော့ဆူတောင်းပေးပါလို့တောင်းဆိုခဲ့တယ်။တရားဟောဆရာဇနီးမောင်နှံဟာသူ့ကိုရေဘူးရေအေးတက်လက်စီပြုလုပ်ပေးတယ်၊နှိမ့်နယ်ပေးတယ်။၃လလောက်ကြာတဲ့အခါမှာကေပနာဟာသူ့အိမ်ကနေဖះချောင်းကိုလမ်းလျှောက်သွားနိုင်တယ်။ဖះရှင်ရဲ့ကျေးဇူးကြောင့်ပဲဆိုတာသူသိရှိခဲ့ပြီ။ဒါကြောင့်မကြခင်မှာပဲစံစာကိုလစ်လာတယ်။ဆရာကတင်ပေးတယ်။အခုအချိန်မှာတော့ကေပနာဟာနှစ်ချင်းမင်္ဂလာယူပြီးအသင်းတော်ထဲကိုဝင်ရောက်လာခဲ့တယ်။သူ့ရဲ့မိဘတွေကိုလည်းနှစ်ချင်းခံယူဖို့ဆုတောင်းခိုင်းတယ်။ကေပနာရဲ့ညီကိုမောင်နှမတွေလည်းဖះချောင်းကိုတက်ရောက်ပြီးဖះရှင်ရဲ့အကြောင်းကိုလစ်လာကြပါတယ်။တော်တရှိများရှိနောက်တယောက်ကတော့သူ့အမိကခိရှန်လို့ခေါ်တယ်။အဲ့ဒီလူဟာအမြဲတမ်းအရက်တောက်ပြီးလူတိုင်းကိုရံပြုတ်ပြီးတော့သူ့စေကိုယ်တည်ထိုးကျိတ်တဲ့လူတယောက်ဖြစ်တယ်။ဒီနေ့တော့ဆရာတယောက်ဟာသူ့စီရောက်လာပြီးစကားစမြည်ပြောကြည့်တယ်။ခိရှန်ဟာအပြေပန်းအဖြစ်လူရံကားတယောက်လို့ထင်ရပေမဲ့ယေရှုရှင်အကြောင်းကြားသိရှိရတဲ့အခါမှာခိရှန်ဟာတဖြည်းဖြည်းပြောင်းလဲလာခဲ့ပါတယ်။
သူဟာရောက်ခမအိမ်မှာငှားနေတယ်ဖယားဝတ်ပြုတ်ဖို့ခေါ်တဲ့အခါမှာအမြဲပဲသူလာလေးရှိတယ်သူစိတ်နှလုံးလဲပြောင်းလဲလာတယ်တနေ့တော့ကျန်းစာတွေခဏခဏတိလာတဲ့အခါမှာခိရှန်တယောက်ခရိယံဖြစ်ချင်လာတယ်ဆိုတဲ့စကားကိုကြားခဲ့ရတယ်သူနဲ့သူ့ဇနီးတဲ့နှစ်ယောက်စလုံးနှစ်ချင်းမင်္ဂလာယူမယ်ဆိုတာဆရာကိုပြောပြခဲ့ပါတယ်လွန်ခဲ့တဲ့နှစ်တွေမှာခိရှန်ဟာသူရဲ့ဇနီးတဲ့ကိုအမြဲတမ်းရိုက်နေလေရှိတယ်အခုတော့ယဉ်ကျေးတိမ်မွေးပြီးနုညံ့လာတယ်သူ့မိသားစုဟာလည်းသူ့ရဲ့ပြောင်းလဲမှုကိုသတိထားကြပြီးပျော်ရွှင်နေကြတယ်ခိရှန်ရဲ့မိခင်ကြီးဟာလည်းအရက်တောက်တဲ့အဖွားကြီးဖြစ်တယ်ဒါပေမဲ့နှုတ်ကပတ်တော်နဲ့တွေ့ထိတဲ့အခါမှာအရက်ကိုစူးစမ်းဖြတ်ခဲ့တယ်ကျန်းစာကိုကောင်းစွာတည်ယူပြီးတဲ့အခါမှာခိရှန်ဇနီးမောင်နှံခိရှန်ရဲ့မိခင်သူ့အကိုကြီးနဲ့ညီမလေးအပါအဝင်သူတို့တအိမ်တောင်လုံးနှစ်ချင်းမင်္ဂလာယူပြီးတော့အတင်းတော်တဲ့ကိုတပြိုတပါးဝင်လာကြပါတယ်ဒီနေ့ဒီအချိန်မှာခိရှန်ရဲ့မိသားစုဟာဥပုံနေ့တိုင်းပျော်ရွှင်တဲ့မိသားစုဖြစ်တယ်လို့ခိရှန်ရဲ့အိမ်ဟာလည်းဥပုံနေ့တိုင်းဝတ်ပြုကိုးဝယ်တဲ့နေရာဖြစ်ခဲ့တယ်တစ်ချိန်ကလူတိုင်းကြောက်ရွံ့မုန်းတီးတဲ့သူတယောက်ဖြစ်ခဲ့ပေမဲ့အခုအချိန်မှာလူတိုင်းချစ်ခင်လေးစားတဲ့ပုဂ္ဂိုလ်တယောက်ဖြစ်လို့နေပါတယ်သောတန်ရှင်များရှင်ပြည့်အစဉ်ပြင်ခဏဆိုတဲ့စကားရှိပါတယ်ခိရှန်တို့ရဲ့အိမ်တော်မိသားစုဟာမပြောင်းလဲပဲပြည့်စည်နေရင်အစဉ်အမြဲပြည့်စည်နေပြီးစိတ်ဆင်းရဲမှုတွေနဲ့တွေ့ကြုံရမှာဖြစ်ပါတယ်ခရစ်တော်ယေရှုရှင်ရဲ့နှုတ်တော်ထွက်စကားတွေကြောင့်နောင်တတရားရရှိကြပြီးပြောင်းလဲလာတဲ့အခါမှာခဏတာအတွင်းစိတ်ကိုပြုပြင်နိုင်ပါတယ်သောတာရှင်တို့လည်းအရှက်သမားကြီးခိရှန်ရဲ့အကြောင်းအိမ်တော်အကြောင်းကိုနာသောတာဆင်ခြင်းဖြင့်ဝိညာဉ်ခွန်အားရရှိကြပါစေသောတရှင်များရှင်လန်းချမ်းမြေ့ကြပါစေရှင
်ဘယ်လိုတိုင်းမလူတိုင်းဝိရဏရဲ့မြေရေတွင်လွယ်ရေဟာရှာပွေရင်အပြည့်နုံနေမို့လား
တာရှင်များခင်ဗျာအခုချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုံကူကြီးများရဲ့စူးစမ်းမှုဘူးတုဒ္ဒတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
မြော်လင့်ချင်းတန်လူငယ်မောင်မယ်လေးတို့ရေကဘာကျော်ကြားပုံကူများအကြောင်းမှာသိပ်ပံကဝိကြီးဖြစ်တဲ့ပါမောခါဆာအလက်ဇန္ဒာဖလင်းမင်းရဲ့အကြောင်းကိုပြောပြပေးသွားမှာဖြစ်ပါတယ်ကွယ်ပါမောခကြီးဆာအလက်ဇန္ဒာဖလင်းမင်းဟာပင်နီဆလင်ဆေးကိုစတင်တွေ့ရှိတဲ့သူဖြစ်ပြီးဆရာကြီးကိုအေရှာယာနဲ့ဒါဗဲမြို့ကလေးမှာ1881ခုနှစ်မှာဖွားမြင်ခဲ့ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေအလက်ဇန္ဒာဟာကီလာမနော့ပညာဗိမာန်ကျောင်းမှာပညာသင်ကြားခဲ့ပါတယ်အဲ့ဒီနောက်လန်ဒန်မြို့စိန်မေရီဆေးရုံကြီးနဲ့တွဲဖက်ထားရှိတဲ့ဆေးသိပ်ပန်းမှာတက်ရောက်တင် जा ခဲ့ပြီး1908ခုနှစ်မှာဆရာဝန်ဘွဲ့ထူးကိုထူးချွန်စွာစွခုခဲ့ကစုတစိတ်တွေရရှိခဲ့ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေ1914ခုနှစ်မှာပထမကဘာစစ်ဖြစ်ပွားတဲ့အခါဘရင်ဆေးတက်မတော်မှာဗိုလ်ကြီးအဆင့်တန်းနဲ့ဝင်ရောက်အမှုထမ်းခဲ့ပါတယ်ဒီလိုနဲ့စစ်ကြီးပြီးသွားတဲ့အခါမှာတော့စိန်မေရီဆေးသိပ်ပန်းမှာပြန်လည်အမှုထမ်းပြီးမကြာခင်အချိန်မှာတော့ဘက်တီးရီးယားဘာသာပညာရပ်မှာပါမောခဖြစ်လာပါတယ်ကွယ်ပါမောခဖလင်မင်းဟာဆေးပညာဘက်ဆိုင်ရာသုတေသနအမျိုးမျိုးကိုပြုလုပ်ခဲ့ပြီးဘွေဒူးဂုံဒူးနဲ့စုတစိတ်အမျိုးမျိုးကိုရရှိခဲ့သူလည်းဖြစ်ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေ1929ခုနှစ်ကစပြီးအနာယောဂါတွေကိုကုသရမှာအလွန်အစွမ်းထက်တဲ့ဈေးစွမ်းကောင်းတစ်မျိုးကိုအစားအစာတွေမှာတက်နေတဲ့မှုကနေရနိုင်ကြောင်းတဲလွန်စားတွေကိုတွေ့ရှိခဲ့ပါတယ်ကွယ်ဒါကြောင့်မနာမနေရှာဖွေစမ်းသပ်ခဲ့တာ1943ခုနှစ်ရောက်တဲ့အခါမှာတော့အဲ့ဒီစမ်းသပ်မှုကအောင်မြင်ခဲ့ပါတယ်လူငယ်မောင်မယ်လေးတို့ရေဖလင်မင်းစမ်းသပ်အောင်မြင်ခဲ့တဲ့ဈေးစွမ်းကောင်းကတော့ဒုတိယကမ္ဘာစစ်အတွင်းကစပြီးကိုရင်းကိုပအနာယောဂါအမျိုးပေါင်းများစွာကိုရောက်ကင်းစေတဲ့ပင်နီဆလင်ဆေးပဲဖြစ်ပါတယ်ကွယ်အခုအချိန်မှာတော့ပင်နီဆလင်ဆေးကိုကမ္ဘာအနှံ့အပြားမှာသုံးစွဲလျက်ရှိပါတယ်ဖလင်မင်းရဲ့ထူးချွန်တဲ့စွမ်းဆောင်ချက်တွေကိုအတိမတ်ပြုတဲ့အနေနဲ့1943ခုနှစ်မှာတော်ဝင်အသင်းကြီးရဲ့ဂုဏ်ထူးဆောင်သင်းသားအဖြစ်ရွေးချယ်တင်မြှောက်တာကိုခံခဲ့ရရုံသာမက1944ခုနှစ်မှာဆာဘွေဖြစ်သူကောင်းပြုတာကိုခံယူခဲ့ရပါတယ်ကွယ်1945ခုနှစ်မှာဆေးဘတ်ဆိုင်ရာနိုဘယ်ဆုကြီးကိုလည်းပင်နီဆလင်ဆေးကိုသူနဲ့တွဲဖက်တွေ့ရှိခဲ့သူဆာဟောက်ဝတ်ဖလိုရီနဲ့တွဲဖက်ရရှိခဲ့ပါတယ်1946ခုနှစ်မှာတော့အမှုပညာတော်ဝင်အသင်းကြီးကအဲလဖန့်ရွှေတစိတ်ချီးမြှင့်တာကိုခံခဲ့ရပြန်ပါတယ်အဲ့ဒီနောက်မှာခွဲစိတ်ခုဆရာဝန်အတက်တင်ဘရင်သိပ်ပန်းကျောင်းကဂုံထူးဆောင်ရွှေတစိတ်ကိုလည်းရရှိခဲ့ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေ1948ခုနှစ်ကစပြီးလန်ဒန်တက္ကသိုလ်မှာဘက်တီးရီးယားဗေဒဆိုင်ရာဂုံထူးဆောင်ပါမောခဖြင့်အနှံ့ချင်းကိုခံရပါတယ်ကွယ်1952ခုနှစ်မှာတော့အက်တင်ဗာရာတက္ကသိုလ်ရဲ့ပါမောခချုပ်ဖြင့်ခန့်ထားခြင်းခံရပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေဆေးစွမ်းကောင်းတက်လက်ကိုဖော်ထုတ်ပြီးလူလောကသားတို့ရဲ့အကျိုးကိုပြုခဲ့တဲ့ပါမောခချုပ်ဖလင်းမင်းဟာ1955ခုနှစ်မတ်လအတွင်းအသက်83နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေအနာရောဂါတွေကိုကုသဖို့ဆေးစွမ်းတက်လက်ကိုရရှိဖို့ရန်မနာမနေစူးစမ်းရှာဖွေခဲ့တဲ့ကော့တလန်ဖီသားဘက်တီးရီးယားဗေဒဆိုင်ရာသိပ်ပံကဝိကြီးဖြစ်တဲ့ပါမောခဆာအလက်ဇန္ဒားရဲ့ဇွဲလုံလဝိရိယတွေဟာအမခံအတူယူပွေရာကောင်းလာပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရဲ့အသက်တာမှာလဲဘဝအခက်ခဲတွေကိုရင်ဆိုင်ရတဲ့အခါစိတ်ပြတ်အားမလျော့ပဲဘဝတိုက်ပွဲကိုရေးရေးဝုန်းဝုန်းဆင်နွှဲပြီးအောင်မြင်မှုအပေါင်းကိုစုခုရရှိနိုင်ကြပါစေကွယ်မျော်လင့်ချီးတန်တော်တာရှင်များရှင်မြမဆွဲဆောင်ကျန်းအတွဲခုနှစ်မှပင်နီဆလင်ဆေးကိုစတင်တွေ့ရှိသူပါမောခဆာအလက်ဇန္ဒားဖလင်းမင်းရဲ့အကြောင်းကိုကောက်နှုတ်တင်ပြပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
တရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တော်တော်ရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတံကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတံမှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတံကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR ရန်ကုန် Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျောလင့်ချင်းအတန်ရေဒီယိုအစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ website လိမ့်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတန်မြန်မာအစီအစဉ်များကိုအတန်လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျောလင့်ချင်းအတန်ကိုနားတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုယ်စိတ်နှပြကျမ်းမာရွှင်လန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ